ခဲ့တဲ့မေလ25ရက်နေ့ကမစ္စဆာ့ချ်ဘန်ဦးဆောင်တဲ့ယူမာကုမ္ပဏီနဲ့ပြင်သစ်နိုင်ငံအခြေစိုက်ပနဝိုက်ရီကာကုမ္ပဏီတို့ပူးပေါင်းပြီးမြန်မာနိုင်ငံထဲမှာဝီစကီထုတ်လုပ်မှုနဲ့ဖြန့်ချင်မှုလုပ်ငန်းတွေကိုလုပ်ကိုင်မယ်လို့ပူးတွဲကြေညာချက်ထုတ်ပြန်ပါတယ်။ယူမာကုမ္ပဏီဟာမြန်မာနိုင်ငံထဲမှာအိမ်ချမ်းမြေလုပ်ငန်း၊ဟိုတယ်လုပ်ငန်း၊ဘဏ်လုပ်ငန်းနဲ့အခြားဝန်ဆောင်မှုလုပ်ငန်းတွေလုပ်ကိုင်နေတဲ့ကုမ္ပဏီကြီးတစ်ခုဖြစ်ပြီးပနဝိုက်ရီကာကတော့မြန်မာနိုင်ငံထဲမှာလူကြိုက်များတဲ့ Chivas Regal, Valentine's, Jameson အပါအဝင်ဝီစကီနဲ့အရက်ဝိုင်အမှတ်တံဆိပ်များစွာထုတ်လုပ်တဲ့ကုမ္ပဏီလည်းဖြစ်ပါတယ်။ထုတ်ပြန်ချက်ထဲမှာ High Class အမှတ်တံဆိပ်ဝီစကီလုပ်ငန်းကိုပါလုပ်ကိုင်မှုပါဝင်ပေမဲ့အခြားနာမည်ကြီးဘယ်အမှတ်တံဆိပ်တွေထုတ်လုပ်မယ်ဆိုတာတော့တိတိကျကျဖော်ပြထားတာမတွေ့ရပါဘူး။အရင်အစိုးရလက်ထက်ကနေဒီကနေ့အချိန်ထိနိုင်ငံခြားအမှတ်တံဆိပ်ဝီစကီနဲ့အရက်အမျိုးမျိုးတင်သွင်းခွင့်ပိတ်ပင်ထားစေမြန်မာနိုင်ငံအတွက်ကမ္ဘာနာမည်ကြီးအမှတ်တံဆိပ်ဝီစကီတွေထုတ်လုပ်တဲ့ကုမ္ပဏီတစ်ခုမြန်မာနိုင်ငံမှာဖက်ဆက်ကုမ္ပဏီအနေနဲ့ဝယ်ရောက်ရင်းနှီးမြှုပ်နှံခွင့်ရလာတာနဲ့ပတ်သက်ရင်တော့အတော်လေးကိုစိတ်ဝင်စားစရာကောင်းနေပါတယ်လက်ရှိမြန်မာနိုင်ငံတဲကိုနိုင်ငံခြားပြုဝီစကီနဲ့အရက်တွေတရားဝင်တင်သွင်းရောင်းချခွင့်ပိတ်ပင်ထားလို့တနိုင်ငံလုံးမှောင်ခိုအားပေးဖြစ်နေရတာပြည်တွင်းဖြစ်ရောနိုင်ငံခြားဖြစ်အရက်အတုတွေပေါ်ပေါ်များများတွေ့နေရတာဈေးပေါ်တဲ့ကျမကြီးနဲ့မညီညွတ်တဲ့အရက်တွေတောက်သုံးကြလို့အသေးကင်စားလို့ကျမကြီးထိခိုက်သူများပြားလာနေလို့တမားတော်ကြီးတွေကသတိပေးနေရတာစသဖြင့်အရက်နဲ့ပတ်သက်ရင်ပြဿနာပေါင်းများစွာရှိနေတဲ့နိုင်ငံလဲဖြစ်နေပါတယ်ဒီလိုအခြေအနေအောက်မှာနိုင်ငံခြားဝီစကီနဲ့ဝိုင်ထုတ်လုပ်တဲ့ကုမ္ပဏီကြီးတစ်ခုကိုဝင်ရောက်ရင်းနှီးမြှုပ်နှံခွင့်ပေးလိုက်ခြင်းအပြင်မြမစီးပွားရေးနဲ့ဈေးကွက်အပေါ်မှာဘလို့တက်ရောက်မှုရှိလာနိုင်သလဲအမျိုးသားကျမကြီးရှူတော်ကကြည့်ရင်ရောအကျိုးရှိနိုင်ပါမလားဆိုတာလေ့လာသုံးသပ်ကြည့်ကြအောင်ပါမြန်မာနိုင်ငံထဲကိုနိုင်ငံခြားဖြစ်ဝီစကီနဲ့အရေးအမျိုးမျိုးတားမြစ်ပိတ်ပင်ထားတယ်ဆိုတာကဒီလိုပါအရင်1988ခုနှစ်စင်အာနာသိန်းအစိုးရလက်ထက်တုန်းကပြည်ပကနေကုန်ပစ္စည်းအမျိုးမျိုးအုပ်စု70စုတင်သွင်းခွင့်ပိတ်ပင်ခဲ့ပါတယ်။အဲ့ဒီထဲမှာအထယ်လိပ်တွေအချိုရည်တွေဘီယာအရက် secret နဲ့တခြားအမဲပေါင်းများစွာပါဝင်ပါတယ်။2010သမရဦးသိန်းစိန်အစိုးရတက်လာပြီးတဲ့နောက်ပိုင်းကုန်ပစ္စည်းအမျိုးမျိုးတော်တော်များများကိုပြည်ပကနေတင်သွင်းခွင့်ပိတ်ပင်ထားတာကနေပယ်ဖျက်လိုက်ပါတယ်။ဒါပေမဲ့အရက်ဘီယာနဲ့ဝိုင်တင်သွင်းခွင့်ကိုတော့ဆက်ပြီးပိတ်ပင်ထားခဲ့ပါတယ်။နောက်ပိုင်းဝိုင်တင်သွင်းခွင့်ပြုလိုက်တော့တားမြစ်တာဆိုလို့အရက်နဲ့ဘီယာပဲကြံပါတော့တယ်။ပြည်တွင်းကိုအရက်နဲ့ဘီယာတင်သွင်းခွင့်ပိတ်ပင်ထားတယ်ဆိုပေမဲ့လုံလုံရရကြီးပိတ်ထားတာတော့မဟုတ်ပါဘူးနိုင်ငံတကာလေဆိပ်မှာဖွင့်ထားတဲ့အခွန်လွှတ်ဆိုင်တွေနိုင်ငံသားသားတွေတွဲခေါ်ခွင့်ရှိတဲ့ဟိုတယ်တွေနဲ့အဲ့ဒီဟိုတယ်တွေအတွင်းစားတောက်ဆိုင်တွေကတော့တင်သွင်းခွင့်ရနေပါတယ်အဲ့ဒီနှစ်မျိုးကလွဲပြီးဘသူမှတရားဝင်တင်သွင်းခွင့်မရပါဘူးဒါဆိုရင်အမျိုးမျိုးအနေနဲ့က liquor holic တွေစတိုးဆိုင်တွေစားတောက်ဆိုင်တွေအရက်ဆိုင်တွေမှာရောင်းချနေတဲ့ Johnny Walker Red Label Black Label Chivas Jack Daniel's စတဲ့အရက်တွေဘယ်ကဝင်လာသလဲဆိုတာမေးစရာရှိပါတယ်။အားလုံးဟာတရားမဝင်ဝင်လာတာဖြစ်ပြီးမှောက်ခိုးတွေ့ကြည့်ပါပဲ။ဒါကြောင့်အစိုးရအဖွဲ့ဝင်ပြည်ထောင်စုဝန်ကြီးတွေလွှတ်တော်အမတ်တွေပြည်နယ်နဲ့တိုင်းကဝန်ကြီးတွေဗိုလ်ချုပ်တွေဗိုလ်မှူးတွေအားလုံးစားတောက်ဆိုင်တွေမှာအဲ့ဒီနိုင်ငံခြားဖြစ်အရက်တွေတောက်မယ်ဆိုရင်နိုင်ငံခြားဖြစ်အရက်တွေပါတဲ့လက်ဆောင်ချင်းတွေလက်ခံမယ်ဆိုရင်ကိုယ့်အိမ်မှာကိုယ်တောက်မယ်ဆိုရင်အားလုံးဟာမှောက်ခိုးအားပေးတွေဥပဒေကိုတိတိကျကျမလိုက်နာနိုင်သူတွေဖြစ်နေမှာအသေးချပါပဲ။တနည်းပြောရမယ်ဆိုရင်တတိုင်းတပြည်လုံးကနိုင်ငံခြားအရေးရောင်းချသူ၊ဖြန့်ဖြူးသူ၊ဝယ်ယူသူ၊တောက်သုံးသူအားလုံးကလည်းမှောင်ခိုးအားပေးတွေကြီးဖြစ်နေတာနှစ်ပေါင်းများစွာကြာနေပါပြီ။ဒါပေမဲ့အစိုးရဟာမြန်မာနိုင်ငံဟာမွတ်စလင်နိုင်ငံမဟုတ်ပါဘဲနဲ့တဘာဝမကျစွာနိုင်ငံခြားဖြစ်အရေးဘီယာတင်သွင်းခွင့်ကိုပိတ်ပင်ထားခဲ့တာဒီကနေ့အချိန်ထိပဲဖြစ်ပါတယ်။အဲ့ဒါလိုတရားဝင်တင်သွင်းခွင့်ပိတ်ပင်ထားတဲ့အတွက်နောက်ထပ်ပေါ်လာတဲ့ပြဿနာတစ်ခုကတော့အရက်အတုတွေပေါ်များနေခြင်းပါအရက်အတုတွေကလည်းအဆင့်အမျိုးမျိုးရှိပါတယ်ပလင်းဟောင်းအဖုံးဟောင်းတွေတုံးပြီးထည့်ကျင်တဲ့အရက်တွေထည့်ထားတဲ့ရက်ွက်လို့အရက်ပလင်းအတုတွေရှိသလိုပဲဘောစိပါတဲ့ပလင်းအဖုံးကိုနိုင်ငံသားကနေမှားပြီးအဆင့်နဲ့မခြားတုထားတဲ့အရက်တွေလည်းနေရာတကာမှာရောင်းချနေကြပါတယ်ဒီထက်အဆင့်မြင့်တာကတော့နိုင်ငံသားကမုံခိုးဝင်လာတဲ့အရက်အတုတွေပါအဆင့်နဲ့ခွဲမရလောက်အောင်တုပြီးထိုင်းနိုင်ငံတရုတ်နိုင်ငံနေဆက်တွေမှာထုတ်လုပ်ပါတယ်အကျိုးဆက်ကတော့နိုင်ငံခြားအရက်တောက်တဲ့မြန်မာနိုင်ငံသားတွေငွေကြီးဆုံးရှုံးရတယ်လို့အရက်တူတွေကြောင့်ကျန်းမာရေးထိခိုက်ကြပါတယ် အဲ့ဒါလိုပြဿနာအမျိုးမျိုးကြောင့်နိုင်ငံခြားကုမ္ပဏီတွေပြည်တွင်းမှာဖက်ဆက်ဆက်ယုံတဲအရက်ထုတ်လွှတ်ခွင့်ပေးတယ်လို့တင့်တော်တဲ့အခွန်နှုန်းထားတတ်မှတ်ပြီးနိုင်ငံခြားပြည်အရက်တရားဝင်တင်သွင်းခွင့်ကိုလည်းခွင့်ပြုကြရမှာဖြစ်ပါတယ်။အရက်ကိုသိပြီးမတောက်တုံးစေခြင်းရင်တောက်တုံးမှုနှုံလျှော့ချခြင်းရင်အရက်ကြောင့်နိုင်ငံခြားငွေများများမထွက်စေခြင်းရင်အခွန်ကိုတိုးမြှင့်ကောက်ခံတဲ့နည်းနဲ့ထိန်းချုပ်လို့ရပါတယ်။ဒါမျိုးနိုင်ငံတော်တော်များများမှလည်းကျင့်သုံးကြပါတယ်။ဒါအပြင်ပြောင်းလဲလာတဲ့ခေတ်နဲ့အညီအမျိုးသားကျမ်းမာရေးရှုထောင့်လူမှုရေးရှုထောင့်ကနေအသေးချာတွက်ချက်ပြီးအရက်ထုတ်လွှတ်ခွင့်ကိုဘယ်နည်းပယ်ပုံပေးတင်တယ်လဲအရက်ရောင်းချခွင့်လိုင်စင်ကိုဘယ်လိုပေးတင်တယ်လဲအရက်နဲ့ပတ်သက်ပြီးအခွန်ဘယ်လိုကောက်တင်တယ်လဲလက်ရှိအရက်ရောင်းချခွင့်ဆိုင်ရာဆိုင်ပွင့်ခွင့်ဆိုင်ရာမှာဖြစ်ပေါ်နေတဲ့အကြိလိုက်စားမှုတွေကိုဘယ်လိုအရေးယူတင်တယ်လဲဆိုတာလေလာဆန်းစစ်အပြေရှားပြီးစနစ်တဲ့အကောင့်ထဲပို့တင်နေပြီးချစ်ကြောင်ပါ